အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီမြောက်ကိုရီးယားတို့ကြားစီးရဲချင်းချောက်တဲ့ဇကားတွေအပြင်းထန်ဆက်ပြောနေကြသေးဖြစ်ပြီးအခုချိန်ထိရပ်မသွားသေးပါဘူး။အခုလိုပြောဆိုချက်ပေါ်ကမ္ဘာနိုင်ငံအများအပြားကစွေးနေကြသလိုတင်းမာမှုကိုစီးရဲနီးလန်းနဲ့ဖြေရှင်းလို့မရဘူးဆိုပြီးပြောနေကြပါတယ်။ကိုကျော်ကျော်သိန်းကစူးစီးတင်ပြထားတာပါ။
မြောက်ကိုရီးယားကအမေရိကန်ကိုစပြီးတိုက်ခိုက်လာရင်လက်တုံ့ပြန်ဖို့အတွက်အမေရိကန်စစ်တပ်အနေနဲ့အားလုံးအသင့်တင့်ပြင်ထားပြီလို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပိုင်း Twitter မှာရေးပါတယ်။အမေရိကန်ပိုင်းဂွမ်ကျွန်းကမ်းလွန်ပင်လယ်ပြင်ကိုပယ်တင်းတုံးကြီးလေးလုံးစစ်တိုက်ပစ်လို့ဖို့အစီအစဉ်ကိုအချောတက်နေပြီလို့မြောက်ကိုရီးယားကပြောပြီးတဲ့နောက်မစ္စတာထရမ့်ကအဲ့ဒီလိုရေးတာပါ။မစ္စတာထရမ့် Twitter မှာရေးပြီးတစ်ချိန်ထဲမှာလို့ပဲမြောက်ကိုရီးယားဘက်ကလည်းကိုရီးယားကျွန်းဆွယ်ကိုဘုံတလုံးလောက်ပဲကျလာပါစေ။အဲ့ဒါဟာနျူကလ িয়ার စစ်ပွဲကိုဥတည်သွားမယ်လို့နိုင်ငံပိုင်သတင်းဌာနကနေပြောပါတယ်။ဂွမ်ကျွန်းကအမေရိကန်လေတပ်အခြေစိုက်စခန်းမှာတော့ဘုံကျဲလေယာဉ်တွေကိုအမြင်မပြတ်အသင့်အနေထားပြင်ထားပြီးပြီလို့လေတပ်ဒုတိယတမူဒုတိယဗိုလ်မှူးကြီးခရစ်အိုချိုဇူးကသတင်းတော့တွေကိုတောက်ကြနေမှာပြောပါတယ
်။ We feel safe here right now and that's what this continuous bomber presence does. It assures our allies and deters our adversaries there.
ဒီနေရာမှာဘုံကျဲလေတွေမပြတ်ရှိနေတဲ့အတွက်ဘေးကင်းလုံခြုံတယ်လို့ကျွန်တော်တို့ခံစားရပါတယ်။ဒါကကျွန်တော်တို့မဟာမိတ်တွေအတွက်စိတ်အေးစေပြီးရန်သူတွေကိုတွန့်ဆုတ်စေပါတယ်။ဒီနေရာကိုမြောက်ကိုရီးယားကတိုက်ခိုက်လာနိုင်ခြင်းအလားအလာမရှိဘူးဆိုတာပြီးခဲ့တဲ့ရက်ပိုင်းကပဲနိုင်ငံသားရေးဝန်ကြီး Rex Tillerson ကဒီမှာပြောသွားပါသေးတယ်
။အမေရိကန်နိုင်ငံကိုအရင်သွားတိုက်လို့အမေရိကန်ကလက်တုံ့ပြန်ရင်မြောက်ကိုရီးယားကိုဝန်ကူပေးမှာမဟုတ်ဘူးဆိုပြီးတရုတ်နိုင်ငံကလည်းတောက်ကြနေမှာပဲပြောထားပါတယ်။တောက်ကြနေထို့နိုင်ငံပိုင် Global Times သတင်းစာမှာပါတဲ့အိဒါအပေါ်မှာအဲ့လိုရေးထားတာတပီးမြောက်ကိုရီးယားကအရင်သွားတိုက်ရင်တရုတ်နိုင်ငံအနေနဲ့ကြားနေဖို့လဲအဆိုပြုထားပါတယ်။ဒါပေမဲ့လည်းကင်ဂျွန်အွန်အစိုးရကိုဖြုတ်ချဖို့ရည်ရွယ်ချက်နဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ပေါင်းပြီးစီရေးအရလုပ်လာရင်တော့တရုတ်အနေနဲ့ဝင်ဆက်ဖက်ရမယ်လို့လည်းရေးထားပါတယ်။ဒီအခြေအနေကိုဒီကမ္ဘာလုံးကစောင့်ကြည့်နေကြပြီးကမ္ဘာခေါင်းဆောင်တွေကလည်းအလင်းတင်တိုင်းဒီကိစ္စကိုထည့်ပြောနေကြတာပါ။တပတ်နဲ့တပတ်စကလုံးနေနဲ့စစ်ထိုးနေကြတာမရက်သေးတဲ့အပေါ်စိုးရိမ်မိပေမဲ့စစ်ဖြစ်တဲ့အထိရောက်မယ်လို့တော့ထင်မှားတဲ့အကြောင်းဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကဘာလင်မြို့မှာတောက်ကြနေကပြောပါတယ
် ich glaube dass und bin fest überzeugt dass eine eskalation der sprache nicht zu einer lösung
ဒါကြောင့်လည်းစစ်ထိုးနေကြတာကပဋိပက္ခအတွက်အဖြေရမယ်လို့ကျမတော့မယုံကြည်ပါဘူးစစ်ရေးနည်းနဲ့လောက်တာကလည်းအဖြေဖြစ်မယ်လို့ကျမမထင်ပါဘူးဒါပေမဲ့မြောက်ကိုရီးယားနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တွေချထားတာနဲ့အမျှကုလသမဂ္ဂလုံခြုံရေးကောင်စီမှအဆက်မပြတ်လှုပ်ဆောင်သွားရမယ်လို့ကျွန်မယူဆပါတယ်
။ရုရှားနိုင်ငံကလည်းစီးရေးပဋိပက္ခအန်ဒရယ်ဟာစိတ်ကိုကြီးမားလွန်ပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားအပြန်အလှန်ချင်းချောက်ပြောဆိုနေတာတွေပေါ်စိတ်ကိုစိုးရိမ်နေကြောင်းတောက်ကြနေမှာရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂီလာဗရော့ဖ်ကပြောပါတယ်
။ Вы знаете нашу позицию, мы не приемлем ядерной Северной Кореи.
ကျွန်တော်ရဲ့ရည်ရည်ချက်ပြကြတဲ့အတိုင်းပါပဲ။မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ပိုင်တဲ့နိုင်ငံစုမဖြစ်စေချင်ပါဘူး။မြောက်ကိုရီးယားမှာလူပေါင်းများစွာဘေးဒုက္ခရောက်စေမဲ့ပြင်းထန်တဲ့ပဋိပက္ခမဖြစ်အောင်တားဆီးဖို့ရည်ရည်ချက်နဲ့တရုတ်နိုင်ငံနဲ့ကျွန်တော်တို့ပူးပေါင်းအဆိုပြုထားတာတွေရှိပါတယ်။အကြောင်းမဟာစွာပဲမြောက်ကိုရီးယားနဲ့အမေရိကန်ကြားစကားဆွေးနွေးတာကအလွန်ကျွံဖြစ်လာနေပါပြီ။အဆုံးမှာတော့စင်ငင်ုံတရားကအသာရသွားမယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ဒီတော့တွင်မှာပဲဂျပန်နိုင်ငံကတော့သူတို့မှရှိတဲ့PAC3 Patriots ဘုံခွင်းတုံးတွေကိုနိုင်ငံအနောက်ပိုင်းမှာတောက်ကြနေကြပဲရွှေ့ပြောင်းချထားလိုက်ပါတယ်။ဂျပန်နိုင်ငံကိုကြော်ပြီးဂွမ်ကျွန်းကမ်းလွန်ပင်လယ်ကိုဒုံးကျည်တွေနဲ့ပစ်ဖို့စီစဉ်နေပြီလို့မြောက်ကိုရီးယားကပြောထားပြီးတဲ့နောက်အခုလိုဘုံခွင်းတုံးတွေရွှေ့ထားလိုက်တာပါ။ဂျပန်ဟာအမေရိကန်ရဲ့အဓိကမဟာမိတ်နိုင်ငံတစ်ခုဖြစ်ပြီးအမေရိကန်တပ်ဖွဲ့ဝင်9000ကျော်ဂျပန်နိုင်ငံမှာရှိနေပါတယ်ခင်ဗျာ။